ူးကြီးတိုးပွားလာတဲ့အတွက်ရန်ကုန်မြို့ကိုတိုးချက်ဖို့စိတ်ကူးလာတာကြာပါပြီ။ဒါပေမဲ့ပုံစံရေးဆွဲတဲ့အဆင့်ကမတက်နိုင်သေးပါဘူး။သမ္မတဦးစိန်စိန်လက်ထက်2012မှာမြို့တိုးချက်မဲ့မဟာရန်ပုံစီမံကိန်းကို JICA ဂျပန်အေဂျင်စီနဲ့ရန်ကုန်တိုင်းအစိုးရတို့ပူးပေါင်းရေးဆွဲပါတယ်။မြို့လယ်မှာဇုံတတ်မှတ်ပြီးရန်ကုန်အရှေ့မြောက်ဒေသဖြစ်တဲ့ဒဂုံစိတ်ကတောင်ဒဂုံအရှေ့ဒဂုံမြောက်ဒဂုံနဲ့လဲခုမြို့နယ်အထိမဟာရန်ကုန်နယ်နိမိတ်ကိုတိုးချဲ့ဖို့ရည်ရွယ်ပါတယ်။ NLD အစိုးရတက်လာတဲ့အခါ2016မှာရန်ကုန်မြို့သစ်စီမံကိန်းကိုဂျပန်ကပြန်လည်ရေးဆွဲပြီးတင်ပြထားပါလေ။ဂျပန်စီမံကိန်းအပြင်2014မှာရန်ကုန်အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူမြောင်းကြားလိုင်မြင့်နဲ့လိုင်သာယာတွန်တေးကားလန်းကြားကဒီဧကတုံးတောင်းမှာမြို့သစ်တည်ဆောက်မဲ့စီမံကိန်းပေါ်ထွက်လာပါတယ်။ဒါပေမဲ့ဒီစီမံကိန်းကိုမြမစည်တနာမြို့သစ်ကုမ္ပဏီကိုလက်သိပ်ထိုးပေးတဲ့အတွက်စူးစူးငင်ငင်ဖြစ်သွားပါလေ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေနဲ့မိသက်သူတွေအကြံဖန်လုပ်ပြီးအမျက်ထုတ်ဖို့ကြံစည်တဲ့စီမံကိန်းအဖြစ်လူသိများပါတယ်။ဦးမြင့်စွေရာသူတက်တန်းကုန်ကနီး2015ဇွန်လမှာရန်ကုန်အနောက်တောင်ပိုင်းမြို့သစ်စီမံကိန်းအဖြစ်ပြန်လည်ပေါ်ထွက်လာပါတယ်။
NLD အစိုးရတက်လာတော့ဒီနေရာမှာပဲမြို့သစ်တည်ဆောက်ဖို့ရန်ကုန်မြို့သစ်ဖွံ့ဖြိုးရေးကုမ္ပဏီကိုဒေါ်လာ9တန်းခွဲနဲ့တည်ထောင်ကြောင်းလွန်ခဲ့တဲ့မတ်လကကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရကရာဂိုင်းနှုံးပြေပိုင်တဲ့ကုမ္ပဏီပါပဲ။ဒါပေမဲ့ကုမ္ပဏီဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဟာရိုးမဦးပိုင်လုပ်ငန်းတွေကိုပိုင်ဆိုင်သူ Search Bank ကိုဦးသိန်းဝင်ဖြစ်ပါတယ်။မြို့သစ်ပုံစံကို AECOM Singapore ကုမ္ပဏီကရေးဆွဲပြီးCCCC ကို China Communication Construction Company တရုတ်ကုမ္ပဏီကအခြေခံအဆောက်အအုံစီမံကိန်းပထမအဆင့်ကိုအကောင့်ထည့်ဖို့မယ်လို့ဆိုပါတယ်ဒေါ်လာတန်း1500ကျော်ကုန်ကြမယ်လို့ခန့်မှန်းပါတယ်မြို့သစ်ပုံစံနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူ့ကအသင်းအင်ဂျင်နီယာကောင်စီပြည်သူ့ကကောင်စီစသဖြင့်တိုင်ပင်တယ်လို့ဆိုပါတယ
်ရန်ကုန်မြို့အနောက်ဘက်ကမ်းဟာမြေမိန်ပိုင်းဖြစ်တဲ့အတွက်ဒီနေရာမှာမြို့သစ်တည်ဆောက်ဖို့မတင့်တော်ဘူးလို့စီအစိုးရလက်ထက်ကယူဆခဲ့ပါတယ်မြို့သစ်အနီးကလိုင်းသားရဟာပင်လယ်ရေပြင်နဲ့ပေ30ပုံမြင့်ပြီးမဲ့မြို့သစ်နေရာကတော့10ဘေးလောက်သာမြင့်ပြီးအမြင့်ဆုံးနေရာဟာ15ဘေးလောက်သာရှိတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်မြင်းနေပိုင်းမှာမြို့သစ်တည်ဆောက်မယ်ဆိုရင်ရေရှာမဲ့အလားအလာကိုထည့်တွက်ဖို့2016အာရှဖွံ့ဖြိုးရေးဘဏ်အစိုးရခန်းစာမှာလည်းတတိပေးထားပါတယ်နာဂစ်ရေဘေးဒုက္ခတွေကလို့မုံတိုင်းခံလို့ရည်ကြီးတဲ့အခါမှာမြင်းမိန်ဒီတာဟာအန္တရာယ်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ရည်ကြီးမှုအန္တရာယ်အကဲဖြတ်ခြင်းနဲ့လမ်းဆက်ပွဲမှုဆိုင်ရာကနဦးအစီရင်ခံစာကိုအောက်တိုဘာလကရေးစားပြည်စည်းကြောင်းသိရပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရကတော့ရန်ကုန်မြို့အနောက်ဘက်မှာရန်ကုန်မြို့သစ်ကိုတည်ဆောက်ဖို့တန်ဓေဌာန်ခြားထားပုံရပါတယ်။စီမံကိန်းမှုပေါင်းသဘောတူညီချက်တရုတ်ကုမ္ပဏီနဲ့လက်မှတ်ထိုးပြီးဖြစ်လို့စီမံကိန်းပုံစံတင်ပြဖို့သာကြံတော်ကြောင်းသိရပါတယ်။ရန်ကုန်တိုင်းအစိုးရကမြေဆိုင်ပြီးတရုတ်ကုမ္ပဏီကအရင်းနှီးဆိုင်မှာဖြစ်ပါတယ်။အရင်းနှီးစုစုပေါင်းရဲ့ဆယ်ရာဂိုင်နှုံးတန်ဖိုးရှိတဲ့မြေကိုမြန်မာဘက်ကစိုက်တာမို့ကြံအရင်းနှီး90ရာဂိုင်နှုံးကိုတရုတ်ဘက်ကစိုက်လိမ့်မယ်လို့ဦးသိန်းဝေကရှင်းပြကြောင်းဇွန်လ25ရက်ထုတ်အီယာဝတီသတင်းမှာဖော်ပြပါတယ်။နောက်တော့အရင်းနှီး25ရာဂိုင်နှုံးရန်ကုန်တိုင်းအစိုးရပိုင်ဆိုင်ပြီးတရုတ်ကုမ္ပဏီက95ရာဂိုင်နှုန်းပိုင်ဆိုင်တဲ့အခြေအနေကိုရောက်သွားမယ်လို့ဦးသိန်းဝေကပြောဆိုကြောင်းသိရပါတယ
်။ရန်ကုန်မြို့သစ်စီမံကိန်းတွေဟာရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေလက်တွဲဆောင်ရွက်တဲ့စီးပွားရေးလုပ်ငန်းတွေဖြစ်တာမို့အခက်တိလိုက်စားမှုတွေများပြားနိုင်ပါလေ။ဒါကြောင့်သိတာမြင်တာမှုနဲ့တာဝန်ယူမှုကိုစောင့်ကြည့်ဖို့တတိပေးကြပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တဲ့လေကူးမြို့နယ်ကကြက်တန်း9600တန်းEco Green City စီမံကိန်းကိုလည်းအသေးစိတ်စောင့်ကြည့်နေပါတယ်။ဆောက်လုပ်ရေးဝန်ကြီးဌာနနဲ့ Alliance Star Company တို့အကျိုးတူစီးပွားလုပ်တဲ့လုပ်ငန်းဖြစ်လို့ရှင်းလင်းတင်ပြဖို့ပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စားလိုင်ကလွန်ခဲ့တဲ့နိုဝင်ဘာလကလွှတ်တော်မှာမေးခွန်းထုတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြုပြင်ပြောင်းလဲရေးကော်မရှင်ဒူဥက္ကဋ္ဌခေါင်းဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့နိုဝင်ဘာလနှောင်းပိုင်းကမြန်မာပြည်လာလေတုန်းကရောင်စန်းစုကြည်ဗန္ဓာရေးဝန်ကြီးဦးစိုးဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တို့ကိုတွေ့ဆုံပါတယ်။နောက်ပြည်သက်ဆိုင်ရာဝန်ထမ်းတွေနဲ့ရန်ကုန်မြို့သစ်စီမံကိန်းအကြောင်းဆွေးနွေးတယ်လို့နိုဝင်ဘာ25ရက်နေ့ထုတ်တရုတ်အစိုးရ ရန်ကုန်မြို့ကိုတိုးချဲ့ဖို့စကူလာတာကြပါပြီ။ရှင်းဟွာသတင်းမှာဖော်ပြပါတယ်။ဒါကိုကြည့်ရင်ရန်ကုန်မြို့ရဲ့စီမံကိန်းအကောင့်တွေပေါ်ရမှာတရုတ်အစိုးရတိုက်ရိုက်ပါဝင်နေတာသိတာထင်ရှားပါတယ်ခင်ဗျာ။